လာမယ့်နိုဝင်ဘာ၈ရက်မှာကျင်းပမယ့်2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ NLD ပါတီကတရားဝင်ကြေညာလိုက်ပြီးဖြစ်ပါတယ်။နေပြည်တော်က NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ရဲ့နေအိမ်မှာဒီကနေ့ကျင်းပတဲ့ဗဟိုအလုံးမှုဆောင်အစည်းအဝေးပြီးပါတီရဲ့ဆုံးဖြတ်ချက်ကိုအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်။သမရာလောင်းရွေးချယ်မှုပါတီရဲ့ဆုံးဖြတ်ချက်စတဲ့သတင်းအသေးစိတ်နဲ့ပတ်သက်ပြီးစီဝေးကိုတိုင်တက်ရောက်ခဲ့သူ NLD ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြမှာပါ
2015ရွေးကောက်ပွဲကိုလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာပြီးတဲ့နောက်မှာပဲဒီကနေ့ဇူလိုင်လ17ရက်နေ့မှာအတိုက်အခံနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့တရားဝင်ကြေညာလိုက်ပါတယ်ဒီကနေ့နေပြည်တော်ကပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နေအိမ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကပါတီရဲ့သဘောထားနဲ့ပတ်သက်လို့အခုလိုပြောဆိုလိုက်ပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ခြေဝေးခေါ်ပြီးတော့ရွေးကောက်ပွဲဒီမူရေးကိုဆွံ့ရခဲ့ပါတယ်အဲ့တော့တိုးတိုးပြောရမယ်ဆိုလို့ရှိရင်တော့ကျမတို့ဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့ပါတယ်ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်တယ်ဆိုတော့အဓိကအဖြစ်တော့မပြီးသေးတဲ့ဒီမိုကရေစီပြုရင်ကြောင်းလေးလုပ်ငန်းကိုဆက်လက်ပြီးတော့အကောင့်ထဲပို့ဖို့ပါပဲအဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လည်းကျမတို့တတ်နိုင်သမျှမဲသန္တာနဲ့အားလုံးကနေပြီးတော့ရှင်းပြမှာပါအားလုံးသိတဲ့အတိုင်းပဲတိုင်းပြည်လို့အတိုင်းတာနဲ့ဆိုလို့ရှိရင်1200ကျော်ပါတယ်အဲ့တော့1200အားလုံးမှာတော့ကျမတို့ဝင်ပြိုင်မှာဟုတ်ပါဘူးတချို့တလေမှာတော့ဝင်မပြိုင်တဲ့နေရာကြီးရှိနိုင်ပါတယ်ဒါပေမဲ့အများစုကြီးတို့ကျမတို့ဝင်ပြိုင်မှာဖြစ်ပါတယ
် NLD အနေနဲ့ရွေးကောက်ပွဲကိုဝင်ဖို့အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့ဗဟိုအလုံးမှုဆောင်ကော်မတီဝင်လည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါက်တာစောမြင့်မောင်က
ဒါကြောင့်ရွေးကောက်ပွဲဝင်တယ်လဲဆိုလို့ရှိရင်ကျွန်တော်တို့ NLD ထောင်ကလေးကကျွန်တော်တို့စစ်မှန်တဲ့ဒီမိုကရေစီနဲ့ကျိုးရတဲ့လူ့အခွင့်အရေးတွေရဖို့ဆောင်ရွက်မယ်ဆိုပြီးတော့ကျွန်တော်တို့တာဝန်ထမ်းချထားတာလေ2012တုန်းကလည်းကျွန်တော်တို့ဂျာပြရွေးကောက်ပွဲဝင်ငယ်တုန်းကလည်းကျွန်တော်တို့ရင်းငင်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့2010ပြည်ကုန်ချေကဥပဒေပြင်ဆင်ရေးဆိုတာရွေးချော်ပြီးဝင်ခဲ့တာအခုကျွန်တော်တို့ကဒီဟာတွေကိုဆက်ကောင်းဖြစ်ဖို့ပို့ကျွန်တော်ရွေးကောက်ပွဲဝင်မှုအဆုံးဖြတ်တာပါ
ဒီကနေ့နေပြည်တော်က NLD ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နေအိမ်မှာကျင်းပတဲ့ဗဟိုအလုံးမှုဆောင်အစည်းအဝေးအတွင်တက်ရောက်လာတဲ့ဗဟိုအလုံးမှုဆောင်15ဦးစလုံးကတညီတညွတ်ထဲရွေးကောက်ပွဲဝင်မှုဆုံးဖြတ်လိုက်တာဖြစ်တယ်လို့အစည်းအဝေးကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဗဟိုအလုံးမှုဆောင်ကော်မတီဖြစ်တဲ့ဒေါက်တာစွန်မြင့်မောင်ကပြောပါတယ်
အကျွန်တော်တို့အကုန်တက်ပါတယ်ခင်ဗျတက်ွက်မရှိ15ရောက်ဆိုတော့အကုန်တက်တယ် unanimous decision မှာ
ပါတီအောင်နိုင်ခဲ့ရင်သမရာလောင်းရွေးချယ်မှုမှာပြည်သူကလက်ခံနိုင်တဲ့သမရာလောင်းအရေးအချင်းနဲ့ပြည့်မီတဲ့သမရာလောင်းကိုရွေးချယ်ဖို့အသင့်ရှိတယ်ဆိုတာကိုလည်း NLD ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီကနေ့ဗဟိုလုံးမှုဆောင်အစည်းအဝေးအပြီးနေပြည်တော်ရဲ့နေအိမ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တဲ့အကြောင်းဒေါက်တာစောမြင့်မောင်ကပြောပါတယ
်ကျွန်တော်တို့အစိုးရဖွဲ့နိုင်တယ်ဆိုလို့ရှိရင်သမရာလောင်းဆိုတာလည်းကျွန်တော်တို့မှာအစီအစဉ်ရှိပါတယ်နော်ဒေါအောင်ဆန်းစုကြည်ဒီတိုင်းပဲခုပြည်တဲ့သတင်းစာရှင်းလင်းပွဲအဲ့ဒီတိုင်းပဲကျွန်တော်တို့ကောင်းဆောင်စီမှာအစီအစဉ်ရှိပါတယ်ပြည်သူတက်ခံနိုင်တဲ့သူပေါ့နော်ဒါတမှုကိုကြည့်ပေါ်ကြည့်ရသမရာလောင်းတင်နိုင်အောင်ကြိုးစားမှာပါ
တနင်္ဂနွေလုံးတိုင်းတာနဲ့မဲဆန္ဒနဲ့အများစုကိုဝင်ရောက်ရှင်ပြိုင်မှာဖြစ်ပေမဲ့လို့ CRPP ပြည်သူ့လွှတ်တော်ကိုစားပြုကော်မတီတိုင်းရင်းသားကောင်းဆောင်တွေဝင်ရောက်ရှင်ပြိုင်မဲ့မဲဆန္ဒနယ်တွေကိုတော့ခြွင်းချက်ဖြစ်နေချန်ထားမှာဖြစ်တယ်လို့သိရပါတယ
်ကျွန်တော်တို့နေရာအများစုမှာဝင်ပြိုင်မှာမပြိုင်နိုင်တဲ့နေရာချို့ရှိနိုင်ပါတယ်အဲ့ဒါလည်းဆယ်ကဏ္ဍလောက်ပဲရှိမှာပါအဲ့တော့ကိုယ်စားလှယ်ဆိုလို့ရှိရင်ဒီတိုင်းရဲ့ဒီနယ်ရဲ့ပြည်သူ့လွှတ်တော်ရဲ့မြို့သားလွှတ်တော်ရဲ့ပေါ့ရင်နေရာထောက်နေရာလောက်ရှိပါတယ်ကျွန်တော်တော်တော်များများဝင်ပြိုင်ပါပါတကယ်လို့မပြိုင်နိုင်ဘူးဆိုရင်တော့ရွေးကောက်ပွဲမှာကျင်းပတဲ့နေရာနေနဲ့ကျွန်တော်တို့ပြည်ထဲအချို့ပါနော်ဆယ်ကဏ္ဍလောက်ပဲရှိပါမှာအဲ့နေရာတွေအကုန်လုံးကျွန်တော်ဝင်ပါပါ
2015ရွေးကောက်ပွဲကိုပါဝင်ရှင်ပြိုင်ကြမယ်ကိုယ်စားလှယ်လောင်းတွေကိုအမျိုးသမီးလူငယ်နဲ့တိုင်းရင်းသားတွေကိုဦးစားပေးရွေးချယ်မှာဖြစ်တယ်လို့လည်းပြောပါတယ
်ပြည်သူ့ကိုအကျိုးပြုနိုင်တဲ့ကျွန်တော်တို့ကိုယ်စားလှယ်လောင်းအရေးချင်းကြည့်တဲ့ကိုယ်စားလှယ်တွေကိုရွေးချယ်မှာပေါ့ဗျာနော်ပုံမှာနှစ်ပြည့်ယုံကြည်ပြီးတော့အဝင်ရောက်ကြည့်ပြီးတော့ပြည်သူကိုအကျိုးပြုနိုင်တဲ့အရေးစိတ်ပြည့်တဲ့ကိုယ်စားလှယ်လုပ်နေကျွန်တော်ရွေးရမှာလဲအဲ့ဒါလဲဆက်လက်ချင်းတစ်ခုအဲ့ဒီလုပ်နေမှာပေါ့
အဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲမကျင်းပခင်အချိန်အထိမဲဆန္ဒရှင်စည်ရင်လွဲချော်မှားယွင်းမှုတွေနဲ့ပတ်သက်ပြီးလဲဆက်လက်ပြီးတော့ပြည်သူတွေရဲ့နိုင်ငံသားအခွင့်အရေးမဆုံးရှုံးကြစေရင်အင်တိုင်းအားတိုင်းဆောင်ရွက်မှာဖြစ်ဖြစ်တယ်လို့သိရပါတယ
်အဲကျွန်တော်တို့ဒီဂရီစီယုံရေးတွေလုပ်ရမှာပေါ့ဗျာ campaigning period မှာလောလောဆယ်တော့ကျွန်တော်တို့ဗာနဲ့အလုပ်များနေလဲဆိုတော့ဒီမဲဆန္ဒကကျွန်တော်နေရာတော်တော်များများတိုင်းမှာစစ်ဆေးလိုက်တဲ့ဆိုလို့ရှိရင်မှားနေတာပေါ့နော်ကွာ criteria ချက်ခုရှိတယ်ပေါ့ဗျာတခုမဟုတ်တခုမှားနေတာပေါ့ဆုံးအဓိကကတော့ကျွန်တော်တို့အဲ့ဒီဟာတွေဖြစ်တာကျွန်တော်တို့မြန်မာဒီမိုကရေစီအဖွဲ့ချုပ်ကပဲတုံနေရတာခင်ဗျာဒီလုပ်ငန်းကြီးကလည်းမပြီးနိုင်ဘူးအဲ့တစ်ချက်ပဲရှိတယ်ခင်ဗျကျွန်တော်တို့ဒီ UEC အနေနဲ့ဒီရွေးကောက်ပွဲကော်မရှင်နဲ့တခုတော့ထိုးရမှာပေါ့နော်ဥပမာမှတ်ပုံတင်နံပါတ်ရှိတယ်နော်မှတ်ပုံတင်ရှိတယ်နောက်ကျမင်းစင်းနဲ့မှာပါတယ်နော် အဲ့ဒါဆိုလို့ရှိရင်ဒီလူတွေအကုန်လုံးကမဲပေးပိုင်ခွင့်ရှိတယ်ဆိုတော့အမျိုးတစ်ခုကိုလုတ်ပြရင်တော့ရလိမ့်မယ်နော်အဲ့တော့ဒီမဲစင်းတစ်ခုကိုကြည့်ပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလားဆိုရင်တော့ကျွန်တော်တို့အဲ့ဒါပြောရရင်တော့တိတ်ပြီးတော့တရားမျှတတယ်လို့တော့မထင်သေးဘူးပေါ့ဗျာ
ရွေးကောက်ပွဲပါတီအောင်နိုင်ရေးမဲဆွယ်စည်းရုံးမှုလုပ်ငန်းစဉ်တွေကိုလည်း NND ရဲ့ဗဟိုလုံးမှုဆောင်ဖွဲ့ရဲ့လမ်းညွှန်ချက်နဲ့ဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်ရှင်